2024ခုနှစ်မြန်မာနှစ်စန်းတရက်နေ့စစ်ကောင်စီလူငင်းချမ်းသာကွင်းဟာမျှတမှုမရှိဘူးဆိုပြီးတော့မြစ်ကြီးနားအကျဉ်းတောင်မှာရှိတဲ့အကျဉ်းသားတွေကဧပြီလ18ရက်နေ့လယ်ပိုင်းကစလို့ထောင်ထဲမှာဆန္ဒပြမှုဖြစ်စဉ်ဖြစ်ပေါ်ခဲ့တာပါ။အဲ့ဒီလိုဆန္ဒပြတဲ့အပေါ်ပြစ်ခတ်နှိမ်နှင်းမှုတွေအထိလုပ်ခဲ့ပါတယ်။အာဏာပိုင်တွေကပြစ်ခတ်နှိမ်နှင်းတာကြောင့်ကနအူးမှာအကျဉ်းသား4ဦးသေဆုံးခဲ့ပြီးတော့ရပ်ပိုင်းတွင်းမှာပဲနောက်ထပ်အကျဉ်းသား2ဦးလည်းစေကူတမှုခံနေစဉ်မှာထပ်မံသေဆုံးခဲ့ရတဲ့အထိဖြစ်ခဲ့ပါတယ်။အဲ့ဒီဖြစ်စဉ်မှာပါဝင်သူတွေလို့ဆွတ်ဆွဲခံရတဲ့အကျဉ်းသား13ဦးကိုတော့ကြာခံနေရတဲ့ပြစ်ဒဏ်တွေအပြင်ထပ်တိုးပြစ်ဒဏ်အနေနဲ့နောက်ထပ်ထောင်ဒဏ်3နှစ်ခွဲထပ်ကြာခံဖို့မြစ်ကြီးနားတရားရုံးကအမိန့်ချမှတ်လိုက်တာဖြစ်တယ်လို့မြန်မာနိုင်ငံလုံးဆိုင်ရာနိုင်ငံရေးအကျဉ်းသားများကွန်ရက် PPNM ကဦးတိုက်ထွန်းက VOA ကိုအခုလိုပြောပြလာပါတယ်။
ဒီမြစ်ကြီးနားအကျဉ်းထောင်ပေါ့နော်ဆန္ဒပြမှုဖြစ်စဉ်မှာကျွန်တော်တို့နိုင်ငံရေးအကျဉ်းသားပါဝင်အကျဉ်းသားစုစုပေါင်း73ဦးကိုပေါ့နော်ကျွန်တော်တို့ဒီပြည်သူ့ပိုင်ပြည်စီဖြည့်စီမှုပုံမှန်6တက်အပါဝင်ပေါ့နော်စစ်တွေပုံမှန်66ဂါကြီးတွေနဲ့ပါဒါအမိန့်ချထားတာဖြစ်ပါတယ်ဗျစုစုပေါင်းတော့ဒီပြစ်ဒဏ်3နှစ်နဲ့6လအမိန့်ချထားတယ်လို့ကျွန်တော်တို့သိရှိရပါတယ်ကျွန်တော်တို့ရဲ့ဆောင်ရမ်းမှုရတော့နိုင်ငံရေးကျင်းသားအနည်းဆုံး9ဦးပါဝင်ကြောင်းကျွန်တော်တို့အချက်လက်တွေတော့ရရှိထားပါတယ်ဗျ။အဲတော့လက်ရှိမှာတည်င်းနေလဲအမောင်ချခံထားရတာရှိနေတယ်လို့ပေါ့နော်လက်ရှိချိန်ထိလဲလုံခြုံရေးတင်းကျပ်ထားတာဖြစ်တဲ့အတွက်တော့ data တွေအားလုံးရရှိဖို့တော့ကျွန်တော်တို့စူးစမ်းဆောင်ရွက်နေစေဖြစ်ပါတယ်
။နိုင်ငံရေးကျင်းသား9ဦးပါတယ်အကျဉ်းသား73ဦးအပေါ်ဘယ်အချိန်ကထောင်နှံတွေတိုးပြီးချလိုက်တယ်လဲဆိုတာအတိအကျမသိရပါပဲ။ပြီးခဲ့တဲ့ရက်ပိုင်းအတွင်းကဖြစ်ကြောင်းနဲ့မြစ်ကြီးနားထောင်နဲ့နှီးစက်တဲ့အတိုင်းဝိုင်းက VOA ကိုပြောပါတယ်။မြကြီးနားထောင်တဲ့င်းနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတုံ့ပြန်ပြောဆိုတာတော့မရှိသေးပါဘူး။ထတ်တိုးပြစ်ဒဏ်တွေအမိန့်ချမှတ်ခံရသူတွေထဲမှာလက်နက်ဥပဒေတွေဖြစ်တဲ့ပုံမှန်19ကနဲ့19ငါတို့နဲ့ထောင်နဲ့9နှစ်3လအမိန့်ချမှတ်ခံထားရတဲ့နိုင်ငံရေးအကျဉ်းသားကိုထွန်းမြင့်အောင်ကိုကောင်းဆန်ဟိန်ကိုချမ်းမင်းမင်းတို့၃ယောက်အပြင်အကျန်းဖက်ဥပဒေပုံမှန်52ကနဲ့ထောင်နဲ့9နှစ်ချမှတ်ခံထားရတဲ့ကိုအောင်ကျော်စင်ကိုအာကာဆိုးဆန်တို့ပါဝင်ပါတယ်ဒီဖြစ်စဉ်ရဲ့နောက်မှာအခုလိုထောင်စုပူမှုကြီအစ်စ်နဲ့ပြစ်ခတ်မှုတွေနဲ့ပတ်သက်လို့အထူးစုံစမ်းစစ်ဆေးမှုတွေစစ်ကောင်စီဘက်ကလုပ်ခဲ့တာရှိပါတယ်ကနအူးစုံစမ်းစစ်ဆေးရေးခုံရုံးဖွဲ့စည်းစစ်ဆေးရမှာဆန္ဒပြမှုဖြစ်စဉ်မှာပါဝင်တယ်လို့သတ်မှတ်ခံရတဲ့အကျဉ်းသား19ယောက်ကိုပထမဆုံးတိုက်ပိတ်တာအပြင်ထောင်ဝင်စာပစ္စည်းပို့ခွင့်လူတွေ့ခွင့်ပိတ်ပင်ကအပြစ်ပေးခဲ့ပြီးတဲ့နောက်မှာအဲ့ဒီတဲကနေအကျဉ်းသား73ဦးကိုအခုလိုပြစ်ဒဏ်ချမှတ်ခဲ့တာပဲဖြစ်ပါတယ်အထူးစုံစမ်းစစ်ဆေးအဖွဲ့ကအကျဉ်းသားတွေကိုခေါ်ယူစစ်ဆေးပြီးတဲ့နောက်အကျဉ်းဦးစီးဌာနကဝန်ထမ်းတွေကိုဖမ်းဆီးစစ်ဆေးမှုတွေလုပ်ခဲ့ပါတယ်ဒီစုပူမှုဖြစ်စဉ်မှာကြည်အစ်စ်နဲ့ပြစ်ခွင်းခဲ့တဲ့အတွက်ထောင်ဝင်နှန်း10ဦးထက်မနည်းကိုလည်းဖမ်းဆီးစစ်ဆေးမှုတွေလုပ်ခဲ့ပေမဲ့အခုအချိန်ထိတိတိပပအေးအေးယူတာမျိုးမရှိသေးဘူးလို့ဦးတိုက်ထွန်းဦးကပြောပါတယ်
။မှအခုဆိုရင်ထောင်ပိုင်နဲ့ထောင်ပိုင်လေးတွေကအချင်းထောင်မှာအမိန့်ချမှတ်ခြင်းမခံထားရပဲနဲ့အခြေချုပ်အနေနဲ့နေထိုင်နေရဆဲဖြစ်တယ်။ပြီးတော့ထောင်ဆရာဝင်ကလည်းအခုချိန်မှာထောင်ငှနေပါအပြောင်းရွှေ့နဲ့ဒါကျမရေးဌာနဘက်ကိုကျမရေးဝန်ကြီးဌာနဘက်ကိုပြန်ပြောင်းရွှေ့လိုက်တယ်ဆိုတာလည်းသိရတယ်ပေါ့နော်။အဲ့တော့တကယ်ကိုမှကျူးလွန်ခဲ့တဲ့ဒီညွန်ကြားမှုတွေထောင်ပိုင်နဲ့ထောင်ပိုင်လေးတွေကတော့အခုချိန်ထိကိုမှဒါပြစ်မှုပေးခြင်းခံရမဲ့အဲ့ဒီပြစ်ဒဏ်ကနေကင်းလွတ်နေစေဖြစ်တယ်ဆိုတော့ကျွန်တော်တို့ပြောလို့ရပါတယ်ဗျ။
အခုလိုထောင်နှံထက်တိုးချမှတ်ခံရပြီးတိုက်ပိတ်ပြစ်ဒဏ်မှာကြာခံရတဲ့အခြေအနေပေါ်မှာဥပဒေကြောင်းအရထည့်သွင်းစဉ်းစားရမယ့်အချက်တွေထည့်သွင်းစဉ်းစားခဲ့တာမရှိပဲတဖက်သက်အပြစ်ပေးခဲ့တာလို့သုံးသပ်နိုင်တဲ့အကြောင်းဥပဒေပညာရှင်တဦးကတော့အခုလိုမှတ်ချက်ပေးခဲ့ပါတယ်
။နှစ်ပိုင်းခွဲပြီးပြောရမှာပေါ့နော်။ဒီအကျဉ်းဆောင်အုပ်ချုပ်ရေးနဲ့အကျဉ်းဆောင်ပြည်ရေးအေဂျင်စီအပေါ်မှာသတင်းတွေကဖြိပါးညှိပါးလာပြီးဆိုရင်အဖြိပါးညှိပါးလာတဲ့အကျဉ်းသားအချုပ်သားများကိုတီးကြားခွဲပြီးတော့ချင်းချင်းထားတာမျိုးအရေးယူတာမျိုးဒါဥရိယာဆောင်ဆောင်ရရပါတယ်ဒါတစ်ပိုင်းနောက်တစ်ပိုင်းကကြတော့အဲ့လိုဆောင်ရတဲ့အခါမှာအဲ့ဒါဒီဥပဒေနဲ့အညီရှိရလားမြန်မာနိုင်ငံရဲ့အကျဉ်းဆောင်စနစ်မှာ1994ခုနှစ်အကျဉ်းဆောင်များအဲ့ဥပဒေ1994ခုနှစ်အကျဉ်းဆောင်လက်ဆွဲဥပဒေ1994ခုနှစ်အကျဉ်းသားများအဲ့ဥပဒေဆိုတဲ့ဥပဒေ3ရပ်ကတည်နေသေးဖြစ်ပါတယ်အဲ့ဒီဥပဒေ3ရပ်လုံးထဲမှာလည်းပဲအကျဉ်းသားအချုပ်သားများအပေါ်မှာအနိုင်ထက်ပြုဖို့မတော်မတရားပြုဖို့မြင့်ဆက်မြင်မှန်းမှုရိုက်နှက်ဖို့ပြဋ္ဌာန်းတာကခုမှမရှိပါဘူး။ဥပဒေနဲ့ကျော်လွန်ဆောင်ရွက်တဲ့ကိစ္စတွေကိုမခံမရနိုင်လို့ပြန်လည်ပြီးတော့တုံ့ပြန်နဲ့အပြုမှုတွေဆောင်ရွက်တဲ့အပေါ်မှာခုနတရားဆွဲထုတ်ပြီးတော့ပြည်တယ်နဲ့ချမှတ်တာဒီလေးပဲမှန်လားဆိုရင်တကယ်တော့ဒါမှန်တဲ့ကိစ္စမဟုတ်ဘူး။အဲ့လိုပဲမြင်ပါလေလို့
နိုင်ငံအကျဉ်းသားများကွန်ရက် AAPP ထုတ်ပြန်ချက်အရအာဏာသိမ်းတဲ့နေ့2000 2021ခုနှစ်ဖေဖော်ဝါရီလကနေ2024မေ26ရက်အထိ3နှစ်ကျော်ကာလအတွင်းအရက်သားပြည်သူအယောက် 28,000 ကျော်ဖမ်းဆီးထိန်းသိမ်းခံထားရပြီးအဲ့ဒီထဲကနေအယောက် 9,000 ကျော်ထောင်နှံပြစ်ဒဏ်ချမှတ်ခံထားရပါတယ်စစ်ကောင်စီဘက်ကတော့ EEPP စီးရင်တွေကချဲ့ကားထားတဲ့စီးရင်တွေပဲဖြစ်တယ်လို့တုံ့ပြန်ထားပါတယ်ရှင်